အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးတာဝန်ကြီးတာဝန်ယူထားတဲ့ဒေါ်စင်မအောင်နဲ့မြန်မာရေးဆွေးနွေးရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြန်မာဒီမိုကရေစီရဲ့အတွက်အမေရိကန်ကဆက်လက်အားပေးနေတာလို့ပါဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့လာဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းပေါ်ထူးလေးကအမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကိုရင်ဆိုင်ဖို့ကြိုးပမ်းနေရတာပြီးမြန်မာပြည်သူတွေအတွက်စံနာမှုကူညီတွေအရေးကြီးလိုအပ်နေတာတွေကိုလည်းဆွေးနွေးကြတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစဆရာနာတိုင်ပြည်နဲ့နောက်ပိုင်းနိုင်ငံရေးချက်တွေဖြစ်ရှင်ရေးရှိတော်ရှာနိုင်ငံများအတင်းအာဆီယံကထုတ်ကိုယ်စားလှည့်ခန့်အကြောင်းကြေညာလိုက်တဲ့နေ့မှာပဲအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့အန်ယူစီကိုယ်စားလှည့်ပြည်ဆောင်ဆွေးနွေးတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီပင်ကင်ကတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ဗိုလ်ထုတွေကအွန်လိုင်းပြည်ဆောင်ဆွေးနွေးရမှာအချက်ပဲလိုရတဲ့ကိုချက်ချင်းရဖို့ဒီမိုကရေစီအုပ်ချုပ်မှုပြန်လည်ရှင်သန်မှုနဲ့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ပေးဖို့မြန်မာဆရာနာဝင်တွေကိုတိုက်တွန်းရတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။